စစ်တပ်ကနေအကြီးအကျယ်နည်းမြေရှင်းလင်းနေတဲ့စကိုင်းတိုင်းနေရာတချို့မှာတော့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်။ဒီလိုဖြတ်တောက်ခံထားရတဲ့အတွက်သတင်းအချက်လက်သိရှိမှုအားနည်းနေပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေကတော့သတင်းချက်လက်တွေသိရဖို့အတွက်ခက်ခက်ခဲခဲလှုပ်ဆောင်နေရပါတယ်။ဒီလိုသတင်းသိရှိမှုအားနည်းလာတဲ့အတွက်လည်းနေ့စဉ်လူမှုဘဝတွေထိခိုက်လာသလိုဘေးထွက်ဆိုးကျိုးတွေလည်းရှိနေပါတယ်။ရန်ကုန်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးတော့အကြမ်းဖက်ဖြိုကွင်းလာမှုတွေရှိပြီးတဲ့နောက်စကိုင်းတိုင်းအတွင်းလက်နက်ကန်ခုခံမှုတွေအားကောင်းလာသလိုစစ်တပ်ကလည်းနေမီရှင်းလင်းတာတွေအကြီးအကျယ်လှုပ်လာပါတယ်။စကိုင်းတိုင်းအတွင်းအဓိကမြို့ကြီး၄မြို့ကလွဲပြီးတော့နေရာအတော်များများမှာအင်တာနက်လိုင်းတွေကိုလုံးဝဖြတ်တောက်လိုက်သလိုပဲတချို့နေရာတွေမှာတော့မျက်နှုံးနှိပ်ဒူးကြီးအဆင့်ထိကိုရှော့ချလိုက်ပါတယ်။ဒါလို့မိုဘိုင်းအင်တာနက်တွေများရှိတဲ့အတွက်သတင်းစစ်ဆေးမှုတွေနှီးကွေးသွားပြီးတော့စစ်ဘေးရှောင်တွေအတွက်အခက်အခဲတွေရှိပါတယ်။စစ်ဘေးရှောင်တွေမှာသတင်းအချက်အလက်တွေသိရဖို့အတွက် PSI လို့ခေါ်တဲ့ဂျူရုဆလောင်တွေကနေတဆင့်သတင်းတွေကိုနားထောင်နေရပါတယ်။တောတောင်တွေထဲမှာတင်းရှောင်နေရတာဖြစ်လို့ဂျေရုဆလောင်နဲ့နားထောင်နေရတာကလည်းလိုင်းမိဖို့အခက်အခဲတွေရှိပါတယ်။မိုဘိုင်းအင်တာနက်မရရှိတဲ့တောတောင်တွေတဲကသတင်းချက်လက်တွေကိုကြီးရှိခွင့်ရဖို့အတွက်ကြိုးစားနေရဖို့ကိုမင်းကြီးမြို့နယ်ကတောင်သူတူဖြစ်တဲ့ဦးစိုးကအခုလိုပြောပါတယ်
။ခက်ခဲတော့ကျွန်တော်တို့ကဘယ်လိုလုပ်ရလဲဒီသတင်းတွေသိကျင်နေဆိုရင်ဟိုအင်တာနက်လည်းကျွန်တော်တို့ကကြည့်လို့မရဖြစ်နေရဆိုဖုန်းဆက်တယ်နဲ့လည်းရရင်မရတာဆိုရင်ဒီဆလောင်လေးကိုကင်ချွေပြီးမှတခြားတနေရာမှာတော့ကြည့်ပြီးမှလေအဲ့လိုအဲ့သတင်းချက်လက်ကိုအဲ့လိုရယူနေတာလေကျွန်တော်တို့ကဟိုမှာလေဒီလင်းကြတော့ဟာနဲ့ဆိုလာနဲ့တုံးတာတော့ဆိုလာကိုလည်းမရတယ်ဗျာစလောင်းသန်းကိုလည်းမရတယ်သူ့ရဲ့ရေဆိုင်ချက်ကလေးရောပေါ့ဗျာနော်အင်ဗာတာရောအဲ့ဒါတွေအားလုံးကိုမသွားရတာဗျာတတိရောအဲ့လိုမျိုးမသွားရတာလူသိန်းသိန်းလောက်လောက်နဲ့ပေါ့ဗျာ
စစ်တပ်ကအာဏာသိမ်းပြီးတော့မကြခင်မှာပဲစစ်ကောင်စီကနေပြီးတော့ဒီတရားမဝင်ထုတ်လွှင့်ဆက် PSI ဂျူရုဆလောင်တွေကိုတွေ့လို့ရှိရင်ဥပဒေနဲ့အညီအရေးယူဆောင်မယ်ဆိုပြီးတော့ညှိနှိုင်းခဲ့တယ်လို့ပဲမျိုးကြီးအချို့မှာဆိုရင်လည်းဂျူရုဆလောင်တွေကိုဖြုတ်သိမ်းတာတွေလုပ်ပါတယ်အယူဆောင်တာတွေရှိလာတဲ့အတွက်တချို့ကတင်းစီထားလိုက်ပေမဲ့တချို့ကတော့အလွယ်တကူမမြင်နိုင်တဲ့နေရာတွေမှာဆက်တက်ဆင်ပြီးတော့စစ်ကောင်စီကမသိအောင်လို့ဖမ်းယူကြည့်ရှုကြပါတယ်စစ်ကောင်စီကနေမီရှင်းလင်းနေတဲ့နေရာတွေမှာအဖြစ်ပြက်တွေကိုသတင်းထံတော်တွေစီမရောက်ရှိဖို့နဲ့လူခွေချိုးဖောက်မှုတွေကိုမသိရှိအောင်လို့ဖုံးကွယ်ခြင်းလို့ဒီလိုမျိုးအင်တာနက်တွေဖြတ်တောက်တာဖြစ်တယ်ဆိုပြီးတော့လေလာသူတွေကဝေဖန်သုံးသပ်ကြပါတယ်သတင်းစစ်ဆေးမှုကိုကန့်သတ်ခြင်းလို့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်လိုက်ပြီးမဲ့တခြားလူမှုရေးစီးပွားရေးကျန်းမာရေးပညာရေးဘိုင်းတွေမှာပါတက်ရောက်မှုတွေရှိပြီးတော့အခွင့်အရေးတွေဆုံးရှုံးရတယ်လို့သတင်းစာဆရာတူကအခုလိုသုံးသပ်ပါတယ
်အခုဒီပြည်ပခဖြစ်တဲ့ဒေသတွေမှာအင်တာနက်ဖြတ်တောက်တဲ့ဟာတွေကသတင်းစစ်ဆေးမှုရောကြသွားအောင်လုပ်တာဒီပြည်ပခ area တွေကဖြစ်တဲ့အဖြစ်ပြက်တွေတခြားဒေသသူတွေစီမရောက်အောင်သူတို့ရည်ရွယ်ပြီးလုပ်တာလို့ဟိုကောက်ချက်ချလို့ရတယ်ဟိုဒါပေမဲ့တစ်ဖက်မှာအဲ့လိုလုပ်တဲ့ဟာရဲ့အကျိုးဆက်ကအဲ့ဒီရည်ရွယ်ချက်တွေမကဘူးတစ်ဖက်မှာဒီဒေတာလူတွေအတွက်နိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအဖြစ်အပျက်တွေကိုယ်ဒေတာရဲ့လုံခြုံရေးအခြေအနေတွေနောက်တခြားဆက်နွယ်တခြားဒေတာရဲ့ဆက်နွယ်အနေနဲ့သတင်းတွေပါသိဖို့ခက်ခဲသွားတယ်ဟိုဒါတွေမကဘူးစီးပွားရေးရဟိုအယောင်ဝယ်လုပ်တဲ့ဟာမျိုးတွေနောက်ခါကျန်းမာရေးနဲ့ပတ်သက်တဲ့ဟိုပညာပေးကုသရောဂါပညာပေးလိုဟာမျိုးတွေနောက်ရာသီဥတုလိုဟာမျိုးကအစဟိုမိုးလေဝသရာသီဥတုလိုဟာမျိုးအစနောက်ဟိုပညာရေးနဲ့ပတ်သက်တဲ့ခွင့်လန်းတွေအထီကိုဆုံးရှုံးတော့သွားရတော့ဗောနော်ဒီအင်တာနက်ဖြတ်တောက်တဲ့ကိစ္စဒီဖုန်းလိုင်းတွေဖြတ်တောက်တဲ့ကိစ္စဒီနေရာကအကျိုးသက်ရောက်မှုတွေကအကြီ
းဒီလိုမျိုးသတင်းချက်လက်မှန်ရရှိမှုတွေပိတ်ဆို့တာကြောင့်ကောလာဟာလသတင်းဖြန့်ဝေမှုတွေအားကောင်းနိုင်ပြီးတော့အချိန်ကြာလာရင်တော့လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့လည်းသူကပြောပါတယ်မိုဘိုင်းအင်တာနက်မရရှိလို့သတင်းချက်လက်တွေမသိရတဲ့အတွက်မျက်စိပိတ်နားပိတ်ဖြစ်နေပြီးတော့စီးပွားရေးလုပ်ကြရမှာလည်းအခက်အခဲတွေရှိနေတယ်လို့ရွှေဘူးဒေသခံတူကပြောပါတယ
်။နားပိတ်မျက်စိပိတ်လို့ဖြစ်နေတာပေါ့။တော်တော်များများကတော့ခက်ခဲနေတာဆိုတာတော်တော်လေးကိုချုံတွေ့နေရတယ်။မျိုးမျိုးမျက်စိနားပိတ်တွေဖြစ်သွားလဲဆိုလို့ကျင်ပေါ့။ကျွန်တော်တို့ကသတင်းတွေတကယ်ကကျွန်တော်တို့ကသတင်းကိုနားဆင်နေရတာပေါ့။သတင်းနားဆင်နေရတဲ့ဒုတက်မှုတွေအတုတက်မှုတွေတာဆုံးမှုတွေမတာဆုံးမှုတွေပေါ့။အဲအဲ့ဒါမျိုးတွေပေါ့။အမှုတွေမပြတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုဖြစ်လာနိုင်လဲဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်စီးပွားရေးနဲ့နေနဲ့ပြောမယ်ဆိုလို့ရှိရင်တော့အတင်းတွေပါပါတဲ့မှာမသိတာဝင်ဖြစ်နေတယ်ကျွန်တော်တို့ကကန်ရတာအခုတော့ပြီးပြီ
မြို့နယ်38မြို့နယ်ရှိတဲ့စကိုင်းတိုင်းဒေသကြီးမှာမတ်လ3ရက်နေ့ကစပြီးတော့အဓိကမြို့နယ်ကြီး၄ခုဖြစ်တဲ့မုံရွာစကိုင်းရွှေဘိုကလေးမြို့နယ်တို့ကလွှဲလို့ရှိရင်ကြံမြို့နယ်တွေကိုမိုဘိုင်းအင်တာနက်အမြန်နှုံးရှော့ချတာတွေနဲ့ဖြတ်တောက်မှုတွေလုပ်ခဲ့ပါတယ်အခုလိုအင်တာနက်ဖြတ်တောက်ထားတာဒါဆိုရင်9လလောက်ရှိနေပြီဖြစ်ပါတယ်ခုလိုဖြတ်တောက်လိုက်တဲ့အတွက်စိုက်ပျိုးရေးကိုအဓိကလုပ်ရတဲ့စကိုင်းတိုင်းတွင်မိုးလေဝသသတင်းတွေကိုသိရှိဖို့ခက်ခဲလာပါတယ်။အခုလိုခက်ခဲတဲ့အတွက်တောရင်းမှာရှင်သန်နေတဲ့ပိုးကောင်တွေရဲ့လှုပ်ရှားမှုတွေကိုကြည့်ပြီးတော့ရာသီဥတုခမ်းမန်းနာစိုက်ပျိုးရာတွေလုပ်ရတယ်လို့တောင်သူဥစုကပြောပါတယ
်။မိုးလေဝသသတင်းအချက်လက်အဲ့လိုမရတဲ့အချိန်ခါကျတော့ကျွန်တော်တို့ပိုးကောင်မွားကောင်တွေမြစ်ကောင်တွေရဲ့နေထားလေးတွေကိုကြည့်ပြီးရာသီဥတုကိုခမ်းမန်းပြီးအဲ့လိုစိုက်ကြပြေးကြလိုက်ကြတာဗျ။ကျွန်တော်တို့ရှင်းထုံးအစင်လာတွေအရာက တဲ့ဘူးကောင်ကြီးတွေဒီလိုနေရာရောက်ကြတယ်ဆိုရင်မိုးလေဝသအခြေအနေကမိုးပြနိုင်တယ်နဲနိုင်တယ်ဆိုတာလေးဒါလေးကိုခံနိုင်ပြီးမှာပဲအဲ့လိုမျိုးလေကြနိုင်ရဲ့စပြားချင်းဒါမျိုးလေးတွေခံနိုင်လို့ကြတာပေါ့ဗျာ
။စကိုင်းတိုင်းအတွင်းအင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတချို့မှာတော့မြန်လုံးနှိမ့်တဲ့ 2G အင်တာနက်ရတဲ့နေရာကိုအတော်ဝေးဝေးသွားပြီးတော့တုံဆွဲကြရပါတယ်။ဖုန်းခေါ်ဆွေးမှုရရှိတဲ့နေရာတွေမှာလည်းစစ်ကောင်စီကနေမီရှင်းလင်းမှုဝင်ရောက်လာချိန်မှာတော့ဖုန်းလိုင်းဖြတ်တောက်ခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မိုဘိုင်းအင်တာနက်ဖြတ်တောက်ထားရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိဘဲနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်တွေးတာဝန်တိုင်တွေကိုမိုင်းခွဲဖျက်ဆီးတာမို့လို့ဖုန်းလိုင်းတွေပြတ်တောက်တာဆိုပြီးတော့သတင်းစာရှင်းလင်းပွဲတွေမှာစစ်ကောင်စီဘက်ကပြောဆိုခဲ့ပြီးပါတယ်ခင်ဗျာ။